တော့ရှင်များခင်ဗျာပြီးခဲ့တဲ့သတင်းမှတ်ကဖုန်းတော်ကြီးကြောင့်မှာသက်ကြီးတန်းအစိုးရဝန်တန်းတချို့နဲ့ပင်စင်စားအရာရှိကြီးဦးလွန်းတို့ခုနှစ်ဦးကဆရာတော်ကြီးရှေ့မှာစုမိကြပါတယ်ပင်စင်စားအရာရှိကြီးဘာကြီးလုံးကဆရာတော်ကြီးကိုခပ်ပေါ့ပေါ့ပါပါနဲ့ရှောက်ထားပါတယ်ခေဟောင်းရှိဥစင်လာတွေဟာခင်းနဲ့မကြိုက်တော့တဲ့အတွက်ဆက်ပြီးတော့သုံးနေကြင့်နေကြဖို့မလိုတဲ့အကြောင်းဖြစ်ပါတယ်ဆရာတော်ဖျားကြီးကခင်းမမိတော့တဲ့ရှေးထုံးစံတွေဘာသာစကားအသုံးနှုန်းတွေအဆုံးအမတွေအသုံးဆောင်တွေဆိုတာဒီလိုပဲခင်းအဆက်ဆက်ကာလဒေသနဲ့မကြိုက်ညီတော့ဘူးဆိုရင်အသုံးမပြုတ်ကြတော့လို့အနည်းနဲ့အများတိမ်ကိုပပျောက်ကြတာပါပဲတဲ့အနိစ္စအမြဲမရှိဆိုတဲ့စကားနဲ့အညီပါပဲလို့မိန့်တော်မူပါတယ်ဒါပေမဲ့ရှ िख ကားလို့ဆိုတိုင်းပေပြည့်လွင့်ပြည့်ဖို့မလိုတဲ့အကြောင်းဆက်လက်ထိမ့်သိမ့်စောင့်ရှောက်ကာဝေးထားဖို့လိုတာတွေလည်းအများကြီးရှိနေတတ်ကြောင်းလည်းဆက်လက်ပြီးတော့မိန့်တော်မူပါတယ်ဒီတော့ဘာကြီးလုံးကပဲဥပမာရှ िख ကဆလောင်းမုံနှစ်ချက်ကိုလကွင်းလို့မတီးရကြားကြိုက်တတ်တယ်ဆိုပြီးတော့ဆလောင်းမုံတွေကွဲမှစိုးလို့ကလေးတွေကိုလူကြီးတွေကချင်းချောက်တားမြစ်တာမျိုးတွေဟာဒီခေတ်မှာမသုံးသင့်တော့ဘူးလို့ရှောက်ပြန်ပါတယ်ဆလောင်းမုံတွေကွဲမှဆိုရင်ဆလောင်းမုံတွေကိုလကွေးလို့လုပ်ပြီးတီးရင်ကွဲလိမ့်မယ်မတီးကြနဲ့နော်လို့တဲ့တဲ့လူရင်းကိုပဲပြောပြီးတော့တားမြစ်သင့်တဲ့အကြောင်းရှောက်ထားပါတယ်ဟိုးရှိရှိကလေးကမှားလာခဲ့တာနှစ်ပေါင်းအတော်ကြာကလေးတွေအကြောက်တရားနဲ့နေခဲ့ကြရတဲ့လို့လည်းထပ်ပြောပါတယ်ဒီတော့ဆရာတော်ကြီးကကျေပြန့်ပြီးတော့ရှုပ်ထွေးလာတဲ့လူလောကသမိုင်းအတိတ်တွေထဲမှာလူသားတွေရဲ့ပါရမီအသိဉာဏ်စွမ်းရည်အချင်းချင်းမတူညီကြတဲ့အကြောင်းအဆုံးအမအတားဆီးလုပ်ကြရတဲ့လူကြီးမိဘတွေရဲ့ပါရမီအသိဉာဏ်တွေမှလည်းအမျိုးမျိုးရှိနိုင်သလိုအဆုံးအမအတားမြစ်ခံရတဲ့ကလေးတွေရဲ့အသိဉာဏ်ပါရမီတွေဟာလည်းကွဲပြားခြားနားနိုင်တဲ့အကြောင်းအဲဒါကြောင့်လောကီဒုက္ခအပေါင်းကတတ်နိုင်သမျှလူကင်းအောင်ဟောပြောလမ်းညွှန်ကြတဲ့တန်ခါတော်တွေမှတောင်းဘုံကနဲ့မြောက်ငရေကနဲ့ခြောက်ဆိုတဲ့စကားရှိနေတဲ့အကြောင်းမဲ့လုံးကလေးတွေပေးဖို့လိုသလိုအခြောက်အလှန့်ကလေးတွေလည်းလိုတဲ့အကြောင်းဒါလဲတရားနာပိဋကရဲ့ပါရမီအနုယင်ပေါ်လိုက်ပြီးတော့စေနာရှိထားပြီးတော့ခေါ်ပြောလမ်းပြကြရတာဖြစ်တဲ့အကြောင်းရှင်းပြပါတယ်ဒီတော့ဗာကြီးလုံးကဘာသာရေးမှလည်းမဲ့ဖို့နိဗ္ဗာန်ရောက်ကြောင်းဝိပဿနာအလုပ်တရားကိုပဲဒိုးရိုးတောက်တောက်မဟောပဲဇန်နိဗ္ဗာန်တွင်နဲ့တိုင်းဝိုင်းပြီးတော့ဒါနာကံသီလကံတွေကိုပါဟောဟောနေကြတာဒါကြောင့်ကိုလို့ညာအလင်းရမိတဲ့အကြောင်းရှောက်ထားပါလေဒီမှာနေဆရာတော်ဘုရားကလူသားတွေမှာပါရမီရင့်ကျက်သူဥယေကတဘာဝအတိုင်းအမြဲအရေးအတွက်အပြန်သိမ့်နေနေပါလေတဲ့အလင်းအလတ်ညာပါရမီရှိသူကလေအတော်အသင့်များပေမဲ့နေနေတာပါပဲတဲ့ညာပါရမီနေပါသူတွေကလူတရားမှာ80 90ရာနှုန်းလောက်ထိရှိနေတဲ့အကြောင်းဒါကြောင့်တရားဟောဓမ္မကတိကများအနေနဲ့ကာလဒေသလိုက်ပြီးတော့မိမိတို့ရှေ့မောက်မှာရောက်နေတဲ့တရားနာပိဋကအခြေအနေကိုလိုက်ပြီးတရားဟောကြရတာဖြစ်တယ်လို့ရှင်းလင်းဟောပြောတော်မူပါတယ်ဘာသာရေးတရားပွဲအများစုမှာဘာကြောင့်ဇဏိဘတ်တွေဒါနာကံသီလကံတွေနဲ့ဖြစ်နေရတယ်ဆိုတာကိုအားလုံးသဘောပေါက်သွားကြပါလေခင်ဗျာဆက်လက်တင်ပြပါမယ်ကျမ်းမှာချမ်းသာကြပါစေကျွန်တော်ဝင်းဖြစ်ပါ